Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 19ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 30 51နဲ့ line meter 190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမရှားပေါင်ပါဒီညအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါမွတ်စလင်များစုနေထိုင်ရာနိုင်ငံ9ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်မဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ထပ်ပြီးထုတ်ပြန်ဖို့ရှိနေပါတယ်အီရန်နိုင်ငံမိုဆူးမြို့မှာတော့အစ္စလာမ်အစိုးရ IS အဖွဲ့ကိုအီရတ်တပ်ဖွဲ့တွေကပြင်းပြင်းထန်ထန်ထိုးစစ်ဆင်နေပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေအီဒူမေအီခွဲအကိုလှုပ်ကြံခရမှုဟာမြောက်ကိုရီးယားကကြိုးကန်စီစဉ်လာလို့ယူဆတဲ့အကြောင်းထောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရှင်းနေကြီးဦးကိုနေလှုပ်ကြံခံရတဲ့အမှုမှန်အမြန်ဆုံးပေါ်ပေါက်ရေးကြိုးပန်းဆောင်ရွက်နေတဲ့အကြောင်းနဲ့ပတ်သက်လို့နားဆင်ရမှာကတော့
အမှုကကြာသွားရင်ဒီလင်းနေမှုကပြောသွားမယ်ဟာမျိုးအားနည်းရဖြစ်သွားမယ်မဖြစ်ထိုက်ဘူးဆိုတာပေါ်မူတည်ပြီးတော့ဝင်ဝင်ပြီးတော့ကဒီတိရရောက်မယ်အများဆုံးဖန်စီရမိအောင်ဒီဆောင်ရမယ်ကိစ္စမှာ
NLD ပါတီနိုင်ကဥတည်ဦးပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခွင့်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိရင်ထိုက်တဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
မွတ်စလင်များစုနေထိုင်ရာနိုင်ငံ9ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်မဲ့ပိုပြီးထိရောက်တဲ့သမ္မတအမိန့်ညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်ကမကြာခင်ထုတ်ပြန်မှုရှိပါတယ်။ဒါပေမဲ့ဒီအမိန့်ညွှန်ကြားချက်ကကျင့်သုံးမှုပိုပြီးသင့်တော်ကောင်းမွန်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားသားခီးသွားတွေဝင်ရောက်မှုကိုကန့်သတ်ဖို့အစောပိုင်းကဆောင်ရွက်ချက်တွေမှာကြုံတွေ့ခဲ့ရတဲ့ဗျံပရာအခြေအနေမျိုးတွေကိုလည်းရှောင်ရှားနိုင်မှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကမနေ့စနေနေ့ကပြောပါတယ်။ဂျာမနီနိုင်ငံမြူးနယ်လုံခြုံရေးညီလာခံအတွင်းအချမ်းဖတ်မှုတိုက်ဖြစ်ရေးနဲ့ပတ်သက်ပြီးကမကထပြုဆွေးနွေးတာမှာဝန်ကြီးကယ်လီကအခုလိုထည့်သွင်းပြောဆိုတာဖြစ်ပါတယ်။အမိန့်ညွှန်ကြားချက်အသစ်ကအလုတ်သမားပြည်ဝင်ခွင့်ဒါမှမဟုတ်လည်းအမြဲတမ်းနေထိုင်ခွင့်ကန်ဆောင်တဲ့နိုင်ငံသားတွေအမေရိကန်ပြည်ထောင်စုအတွင်းပြန်လည်ဝင်ရောက်ခွင့်ကိုတားဆီးမှာမဟုတ်ဘူးလို့ဝန်ကြီးကပြောပါတယ်။ဒါ့အပြင်အမိန့်ညွှန်ကြားချက်ထုတ်ချိန်မှာအမေရိကန်ပြည်ထောင်စုရဲ့လေးစိတ်တွေကိုပြန်တန်းလာနေပြီဖြစ်တဲ့နိုင်ငံသားခီးသွွားတွေအပေါ်မှာလည်းတည့်ရောက်မှုရှိမှာမဟုတ်ဘူးလို့လည်းဝန်ကြီးကထပ်လောင်းပြောပါတယ်။ပြည်ပကနေအမေရိကန်ပြည်ထောင်စုကိုပြန်တန်းလာသူတွေအမိန့်ညွှန်ကြားချက်ကြောင့်ပြိမိမနေစေဖို့သမ္မတထရန့်ကအသေးအချာစီစဉ်လုံဆောင်မှာဖြစ်ပါတယ်လို့လည်းအမိမြေလုံခြုံရေးဝန်ကြီးကပြောဆိုပါတယ်။လွှဲမှုကြီးကြပ်ရေးဆိုင်ရာအမိန့်ညွှန်ကြားချက်အသစ်ကတော့အစောဆုံးအင်ကာနေလောက်မှာထွက်ပေါ်လာနိုင်တယ်လို့အမေရိကန်သတင်းတွေမှာခန့်မှန်းရေးသားထားကြပြီးသမ္မတထရန့်ကိုယ်တိုင်ကလည်းဒီသတင်းပတ်အတွင်းထုတ်ပြန်မယ်လို့အတည်ပြုပြောဆိုထားတာဖြစ်ပါတယ်။
အီရန်နိုင်ငံမူဆူးမြို့အနောက်ပိုင်းကနေအစ္စလာမစ်အစွန်းရောက် IS တွေကိုတိုက်ထုတ်နိုင်ရေးအမေရိကန်အထောက်အကူပေးထားတဲ့အီရတ်တပ်တွေဒီကနေ့ထိုးစစ်ဆင်နေပါတယ် IS အဖွဲ့ရဲ့အကြမ်းဖက်မှုတွေကနေအရတားတွေလွတ်မြောက်စေရေးအီရတ်တပ်တွေကစတင်ဆောင်ရွက်နေပြီလို့အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကဒီကနေ့တနင်္ဂနွေမှာပြောကြားပါတယ်ထိုးစစ်တွေအစ်တတပံစပြီလို့ကြေညာတဲ့အကြောင်းလဲအီရတ်ဝန်ကြီးချုပ်ကရှင်းပြပါတယ်ထိုးစစ်တွေဆင်နွှဲတဲ့တပြိုင်တည်းထဲမှာပဲလူအခွင့်အရေးကိုလေးစားလိုက်နာကြဖို့အီရတ်တပ်ဖွဲ့တွေကိုဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်။ထိုးစစ်တွေအတွင်းရွာအတော်များများကိုအီရတ်တပ်ဖွဲ့တွေပြန်လည်ရယူထားနိုင်ပြီးအခုတော့မူဆိုးလေစိတ်ကိုပြန်လည်သိမ်းယူနိုင်ဖို့ရည်ရွယ်တိုက်ခိုက်နေတာဖြစ်ပါတယ်။တိုင်းနယ်ချီတဲ့အရသားတွေအန်ဒီရရှိတဲ့အခြေအနေကိုလည်းကုလသမဂ္ဂကသတိပေးနေပါတယ်။မူဆိုးမြို့တွင်းမှာရှိတဲ့အခြေအနေကစိုးရိမ်စရာဖြစ်နေပြီးလူတွေလည်းဒုက္ခတွေ့နေကြတယ်လို့အီရတ်ဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကိုယ်စားလှယ်လီဆယ်ဂရန့်ကကြေညာချက်မှာပြောဆိုပါတယ်။ကလင်းတွေကိုကျွေးမွေးဖို့နဲ့အိမ်တွေမှာအပူပေးဖို့အတွက်မိဘတွေဖြစ်သူတွေအခက်တွေ့နေကြတယ်လို့ဂရန့်ကပြောပါတယ်။မူဆိုးမြို့အရှေ့ပိုင်းကိုတော့အီရတ်တပ်ဖွဲ့တွေကပြီးခဲ့တဲ့လကထိန်းချုပ်ထားတာပါ။အခုတိုက်ခိုက်နေတဲ့မြို့အနောက်ပိုင်းတိုက်ပွဲတွေကပိုပြီးခက်ခဲပြင်းထန်မယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကသတိပေးထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်အနိုင်ရခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးရုရှားအပေါ်အရေးယူဆောင်ရွက်ဖို့သမ္မတထရန့်ကိုဝိုင်းရင် Republican အထက်လွှတ်တော်အမတ်တဦးကတိုက်တွန်းပါတယ်။ရုရှားတို့ကအမေရိကန်ဒီမိုကရက်ပါတီရဲ့အီးမေးလ်တွေကိုထိုးဖောက်ရယူပြီးလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှာပြန့်နှံ့သွားအောင်ကြိုးစားခဲ့ပြီးမဲဆန္ဒရှင်တွေအပေါ်ဩစာတက်ရောက်မှုရှိအောင်လုပ်ခဲ့တယ်ဆိုပြီးအမေရိကန်ထောက်လှမ်းရေးအရာရှိတွေကမစ္စတာထရန့်ကိုပြောဆိုခဲ့ပြီးဖြစ်ပေမဲ့လို့ရွေးကောက်ပွဲအပေါ်ရုရှားရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဘေးချိတ်ထားဖို့မစ္စတာထရန့်ကကြိုးစားခဲ့တာပါ အင်တာနက်ကနေအချက်အလက်တွေချိုးဖောက်ရယူခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးတာဝန်ခံမှုရှိလာစေဖို့လွှတ်တော်ကပါဝင်ဆောင်ရွက်ဖို့လိုအပ်လာပြီလို့လဲတောင်ကယ်ရိုလိုင်းနာအထက်လွှတ်တော်အမှတ်လင်းစေးဂရီဟမ်ကဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညီလာခံကိုတက်ရောက်ချတဲ့ကမ္ဘာခေါင်းဆောင်တွေတန်တမန်တွေနဲ့ကာကွယ်ဆိုင်ရာတာဝန်ရှိသူတွေကိုပြောဆိုရာဖြစ်ပါတယ်။2019ခုနှစ်ကတော့လွှတ်တော်တွင်မှာရုရှားအရေးအပြင်းထန်ဆွေးနွေးရမယ့်နှစ်ဖြစ်ပါတယ်လို့လဲအထက်လွှတ်တော်အမှတ်ဂရီဟမ်ကပြောပါတယ်ဒီနေ့အတွင်းကျင်းပဖို့ရှိနေတဲ့ပြင်သစ်နဲ့ဂျာမနီရွေးကောက်ပွဲတွေနဲ့ပြင်ပကဝင်ရောက်ဆွတ်ဖက်မှုတွေအပေါ်စိုးရိမ်ချက်တွေကိုရည်ညွှန်းပြီးကြိုတင်ပြင်ဆင်ထားကြဖို့ကိုလည်းအထက်လွှတ်တော်မှဂရီဟန်ကတိုက်တွန်းသွားပါတယ်ရှင်
။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မှာလူထုနဲ့တွေ့ဆုံပွဲလုပ်ပြီးနောက်တနေ့မှာသမ္မတအင်ဂျီရောကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်။လူထုစည်းဝေးပွဲကြီးမှာသတင်းမီဒီယာတွေကိုထရမ့်ကတိုက်ခိုက်ပြောဆိုသွားပါတယ်။မစ္စတာထရမ့်ဟာဖလော်ရီဒါကသူပိုင်တဲ့မာအာလာဂိုအပန်းဖြေအင်ယာမှာဒီစနစ်တင်းငွေတွေအားယူနေပြီးတင်းငွေတွေဒီကနေ့မှာတော့သမရအမျိုးသားလုံခြုံရေးအကြံပေးယာလူအတွက်ခန့်အပ်ဖို့အလားအလာရှိသူတွေနဲ့တွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်အမျိုးသားလုံခြုံရေးအကြံပေးယာလူအတွက်မစ္စတာထရမ့်တွေ့ဖို့စီစဉ်ထားသူတွေထဲမှာဒီတာဝန်ကိုယာယီထမ်းဆောင်နေတဲ့အငြင်းစားဒုဗိုလ်ချုပ်ကြီးကိတ်ဂဲလော့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမဟောင်းဂျွန်ဘော်ဒန်အငြင်းစားဒုဗိုလ်ချုပ်ကြီးမက်မစတာနဲ့West Point စစ်တပ်ကတို့ကကျောင်းအုပ်ဒုဗိုလ်ချုပ်ကြီး Robert Gaslam တို့လည်းပါဝင်လာဖြစ်ပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲအကိုကင်ဂျုံနမ်လှုပ်ကြံခံရမှုမှာမြောက်ကိုရီးယားကအထူးကြိုးကန်စီစဉ်သူဖြစ်တယ်လို့ယုံကြည်ယူဆတဲ့အကြောင်းတောင်ကိုရီးယားအစိုးရကပြောဆိုပါတယ်တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့ပြောခွင့်ရဂျွန်ဂျိုဟီကဒီကနေ့တနင်္ဂနွေနေ့မှာမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်ဒီလှုပ်ကြံမှုဟာဆိုရင်ရက်ဆက်ပြီးထိမထင်တဲ့လှုပ်ရက်ဖြစ်တယ်လို့ပြောခွင့်ရဂျွန်ကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့ဖေးအတူအမေခွဲအကိုကင်ဂျုံနမ်လှုပ်ကြံခံရမှုနဲ့ဆက်နွယ်ပြီးတန်တရာရှိထားသူမြောက်ကိုရီးယားနိုင်ငံသား၄ဦးကိုရှာဖွေနေတယ်လို့လဲမလေးရှားရဲတပ်ဖွဲ့ကဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံသား၄ဦးတို့ကတော့ကင်ဂျုံနမ်ကွာလာလမ်ပူလေဆင်မှာတိုက်ခိုက်ခံရမှုကြောင့်တေဆုံးခဲ့ရတဲ့နေ့မှာပဲမလေးရှားနိုင်ငံတွင်ကနေထွက်ခွာသွားကြသူတွေဖြစ်ပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာတန်တရာရှိထားတဲ့မြောက်ကိုရီးယားနိုင်ငံသား၄ဦးဘသူတွေဖြစ်တယ်ဆိုတာကိုမလေးရှားဒုတိယရဲချုပ်ကထုတ်ဖော်ပြောဆိုပါတယ်။ရဲကစိတ်ဝင်စားနေတဲ့၅ယောက်မြောက်လူဘသူဖြစ်တယ်ဆိုတာကိုလည်းပြောဆိုထားပါတယ်။ကင်ဂျုံနန်လှုပ်ကြံခံရတယ်လို့ယူဆရတဲ့ဖြစ်ရက်နဲ့ဆက်နွယ်ပြီးအလို့ရှိနေတဲ့နောက်ထပ်မြောက်ကိုရီးယားနိုင်ငံသား၂ဦးရဲ့ဓာတ်ပုံကိုရဲကပြသပေမဲ့သူတို့ရဲ့နာမည်တွေနဲ့ဘသူတွေဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်မပြောပါဘူး။အခုချိန်ထိဖမ်းဆီးထားသူ၄ဦးရှိပြီးအမျိုးသမီး၂ဦးဖမ်းဆီးခံအမျိုးသမီး၁ဦးရဲ့ရီးစားဖြစ်သူနဲ့မြောက်ကိုရီးယားအမျိုးသား၁ဦးတို့ဖြစ်ပါတယ်။တန်တရားရှိထားသူမြောက်ကိုရီးယားနိုင်ငံသားအလုံးကတန်တမာနိုင်ငံကုလက်မှတ်ကိုင်ဆောင်သူတွေမဟုတ်ဘဲရိုးရိုးနိုင်ငံကုလက်မှတ်တွေနဲ့ခီးသွားကြသူတွေဖြစ်တယ်လို့လည်းမလေးရှားဒုတိယရဲချုပ်ကဒီကနေ့ပြောဆိုသွားပါတယ်ရှင
်။တရုတ်နိုင်ငံကသူ့ပိုင်နဲ့အရေးနဲ့ပတ်သက်လို့ဝင်ရောက်မဆွတ်ဖက်ဖို့ပြီးခဲ့တဲ့ဗုဒ္ဓနေ့မှာတတိပေးထားခဲ့ပေမဲ့လည်းအမေရိကန်လေရင်တင်စစ်သည်မော်အုပ်စုတစုကတော့တောင်တရုတ်ပင်လယ်ပြင်ထဲကင်းလှည့်နေပါတယ် USS Carl Vinson လေရင်တင်စစ်သည်မော်ပေါ်မှာ Nimitz အမျိုးအစားစစ်လေရင်တွေတင်ဆောင်ပြီးစနေနေ့မှာကစလို့ကင်းလှည့်နေတာဖြစ်တယ်လို့အမေရိကန်ရေတပ်ကပြောပါတယ်ဒီလေရင်တင်စစ်သည်မော်အုပ်စုကိုဟာဝိုင်ရီနဲ့ Guam ကျွန်းကမ်းရိုးတန်းတစ်လျှောက်မှာစီးရီးလေးကျင့်ထားပူပါတယ်အမေရိကန်ရေတပ်အုပ်စုအခုကင်းလှည့်နေတဲ့နေရာဟာတောင်တရုတ်ပင်လယ်ပြင်တွေကတရုတ်နဲ့အာရှနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတို့ကြားအငင်းပွားနေကြတဲ့နေရာတစ်ဝိုက်ဖြစ်ပြီးအဲ့ဒီနေရာဟာထိုင်ဝမ်နိုင်ငံကလည်းသူတို့နဲ့သက်ဆိုင်တဲ့နေရာဖြစ်တယ်လို့ကြေညာထားတာလည်းဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကလူစီကရာဈေးတစ်ခုမှာဘုံးထောင်ထားတဲ့ဂုံတင်ကားပောက်ကွဲတာကြောင့်အနည်းဆုံးလူ30သေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရတယ်လို့အစိုးရတာဝန်ရှိသူတွေနဲ့မျက်မြင်တွေ့သူတွေကပြောပါတယ်။မိုဂါဒီရှုမြို့တော်ဝါရာဂျီယာရက်ကွက်ကကာဝူကိုရေးဈေးကိုပြစ်မှတ်ထားပြီးဖောက်ခွဲပစ္စည်းအပြည့်တင်ထားတဲ့ကားနဲ့ဖောက်ခွဲခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ် ထိခိုက်ဒဏ်ရာရသူတွေထဲမှာအရက်သားတွေရောစစ်သားတွေပါပါတယ်လို့လုံခြုံရေးတာဝန်ရှိသူတွေက VOA ဆိုမာလီယာဌာနကိုပြောပါတယ်ဒဏ်ရာရသူတွေကိုတော့ဒေတာထွင်းကအစီအုံကိုပို့ဆောင်ထားပါတယ်တိုက်ခိုက်မှုကြောင့်ဒဏ်ရာရသူအခုချိန်ထိ32ဦးစီးရုံကိုရောက်လာတယ်လို့မဒီနာစစ်ရုံရဲ့ညွှန်ကြားရေးမှူးမိုဟာမက်ယူဆက်က VOA ကိုပြောပါတယ်ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားသေးပေမဲ့အာနာပိုင်နုကတော့အယ်ရှာဘတ်စစ်သွေးကြတဲ့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
ကာဇစ်စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းပြုလုပ်ခဲ့တဲ့ဒုတိယအကြော့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲအောင်မြင်တယ်လို့ရုရှားဘက်ကယူဆတဲ့အကြောင်းအကြီးတန်းနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကမနေ့စနေနေ့ကပြောဆိုပါတယ်အက်စတနာဆွေးနွေးပွဲကဆီးရီးယားပဋိပက္ခကိုဖြည့်ရှင်းဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနအရှိအလယ်ပိုင်းနဲ့မြောက်အာဖရိကဌာနညွှန်ကြားရေးမှူးဆာဂေးဗာရှင်နင်ကရုရှားနိုင်ငံပိုင်မီဒီယာအနေနဲ့တဆင့်ပြောပါတယ်ဆီးရီးယားအစိုးရကိုထောက်ခံတဲ့ရုရှားနဲ့အီရန်နောက်ဆီးရီးယားတပ်ဖွဲ့တချို့ကိုထောက်ခံပေးနေတဲ့တူရကီတို့ကကာဇစ်စတန်ဆွေးနွေးပွဲကိုစီစဉ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမှတ်သိကြီးထိုင်တဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေရဲ့အလက်ဖြစ်ပါတယ်ရှင်လောက်တန်ခံရတဲ့တရားလွှတ်တော်ရှင်းနေဥကွန်နီအမှုအတွေ့ဆက်ဆက်တရားခံတွေကိုအမြန်ဆုံးဖော်ထုတ်ပေးဖို့မြန်မာနိုင်ငံရှင်းနေများကွန်ရက်ကတောင်းဆိုလိုက်ပါတယ်အချိန်တွေကြာလာတာနဲ့အမျှဥကွန်နီကိုလှုပ်ကြံကြတဲ့နောက်ွယ်ကဆက်ဆက်တရားခံတွေလွတ်မြောက်သွားမှာကိုစိုးရိမ်မိတယ်လို့ NLD ပါတီနိုင်ငံကဥတင်ဦးကလည်းပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညင်ဝင်းအောင်ကတင်ပြပေးပါမယ်ရှင
်ရန်ကုန်အပီပီဆိုင်ရာလေစိတ်မှာလှုပ်ကြံခံရတဲ့ရှင်းနေဥကွန်နီအတွက်ဝန်ထမ်းကွန်ပျူတာအခမ်းအနားတစ်ခုကိုမြန်မာနိုင်ငံရှိနေများကွန်ရက်ကဖေဖော်ဝါရီ19ဒီကနေ့ရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဥကိုနီကိုလှုပ်ကြံခဲ့ကြတဲ့ဆက်ဆက်တရားခံတွေကိုအမြန်ဆုံးဖော်ထုတ်ပေးဖို့မြန်မာနိုင်ငံရှိနေများကွန်ရက်ကတောင်းဆိုကြောင်းအဲ့ဒီကွန်ရက်မှာဥဆောင်ပါဝင်သူတရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ
်။ဥကိုနီအမှုနဲ့ပတ်သက်ပြီးတော့ဘယ်သူကဘာကြောင့်တတ်ခိုင်းတာလဲ။ဘယ်သူကဒီလိုတိမ့်ထောင်ချီပတ်စံတွေကိုထုတ်ပေးတာလဲ။နောက်တစ်ချက်ကဒီကိစ္စဟာတမရောအစင်းကြီးအရာရှိကြီးဟောင်းတူပါဝင်နေတော့တမရောရဲ့ဂုံတိတ်ခါကိုလည်းထိခိုက်မှဆိုးတဲ့အတွက်အမြန်ဆုံးဖော်ထုတ်ပေးဖို့ပြင်ပြခြင်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တရင်ထုတ်ပြန်မှုလေအားနည်းနေသလိုအရေးယူဆောင်ရွက်မှုအပိုင်းမှာလည်းပဲနှီးကွေးတယ်လို့ယူဆတဲ့အတွက်ဒါကိုမြန်ဆန်စေခြင်းလို့ပါ။တော့ဒါကအကြမ်းဖက်မှုဖြစ်တယ်။2014ခုနှစ်ကပြတ်တန်းထားတဲ့အကြမ်းဖက်မှုတိုက်ပြည်ဥရီနဲ့ညီစိုးနေအဲ့ဒီအတိုင်းပေါ်ထုတ်မယ်ဆိုရင်ငွေကြေးထောက်ပံ့တဲ့လူတွေကအကုန်လုံးတစမကျန်ဆွဲထုတ်ရမှာ
ဒီကနေ့အခမ်းအနားကို NLD ပါတီဥပဒေအကြံပြုအဖွဲ့ဦးဆောင်သူလည်းဖြစ် NLD ပါတီနိုင်ငံကတူလည်းဖြစ်တဲ့ဥတင်ဦးလည်းတက်ရောက်ခဲ့ပြီးအချိန်လေးကြာလာတာနဲ့အမျှဥကိုနီကိုလှုပ်ကြံတဲ့နောက်ွယ်ကဆက်ဆက်တရားခံနေလွတ်မြောက်သွားမှာကိုစိုးရိမ်မိတာကြောင့်ဒီအမှုကိုအမြန်ဆုံးပေါ်ထုတ်ပေးဖို့ NLD ပါတီကလိုလားကြောင်းဥတင်ဦးကပြောပါတယ
်ဒီကိစ္စကရှင်းပါတယ်အဲ့တော့နေကလေးဒီကြီးထဲမှာလေရဖမ်းမိပြီးတော့ဖြင်းရတော့လည်းပဲအထုပ်ပေါ်ပြောဆိုပြီးဆက်ဆက်လုပ်တဲ့နေရာတွေမှာအဲကျွန်တော်တို့ကွင်းဆက်ရတဲ့ဟာကိုထိထိရောက်ရောက်မရနိုင်တာအနေနဲ့နောက်ပြီးတော့လည်းဟိုရတဲ့တယောက်ပြောတဲ့အချက်တွေပေါ်မူတည်ပြီးတော့ပြောရင်းနဲ့ရန်တဲ့ပုံစံတွေတဲကလွတ်မြောက်သွားတာတွေဆက်ပြေးတရှုံမရသိမ်းဆိုတာတွေအဲ့ဒီအပေါ်တွေမှာတော့အမှုကကြာသွားရင်ဒီလင်းနေမှုဟာပြောသွားမယ်ဟာမျိုးအားနည်းရဖြစ်သွားမယ်မဖြစ်ထိုက်ဘူးဆိုတာပေါ်မူတည်ပြီးတော့ဝန်ဝင်ပြီးတော့ကတိတိယောက်ယောက်နဲ့အများဆုံးဖန်ဆီးရမိအောင်ဒီဆောင်ရမယ့်ကိစ္စမှာဒီလေးလေးလေးနဲ့ဒါကူများများပေါ်ထုတ်ပြီးတော့ဆွဲပေးနိုင်ဖို့အတွက်တော့တိုက်တွန်းကြရတယ
်ဒီအမှုကိုအင်းစိန်ထောင်တွင်းမှာအထူးခုံရုံးဖွဲ့စစ်ဆေးဖို့လိုတယ်လို့ရှင့်နေဦးရောဘတ်ဆန်းအောင်ကပြောပါတယ
်ဒီအမှုကိုစစ်ဆေးမယ်ဆိုရင်တော့ဂလုံးဦးဆောင်အမှုစစ်ဆေးသလိုတော့လမ်းမှာဖြတ်ပြီးလူတာမျိုးတို့ဘာလို့မဖြစ်အောင်အချိုကန်ပေါက်ထွက်တာမျိုးတွေမဖြစ်အောင်အင်းစိန်ထောင်ဒဲမှာရှိတဲ့အဆောင်တစ်ခုခုမှာရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ကတရားသူကြီးတွေပါတဲ့ခုံပွဲတိုင်ပြီးတော့အမြန်ဆုံးစစ်ဆေးပေးဖို့ကျွန်တော်တို့ကလိုလားတာဖြစ်ပါတယ
်ဒီကနေ့အခမ်းအနားကိုရှင့်နေအတင်းအဖွဲ့တွေကရှင့်နေတွေရောဥကိုနီရဲ့မိသားစုတွေပါတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကို တရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေးလာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်။တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်ခဲအကျက်အတဲတွေနဲ့ရင်ဆိုင်နေရပါသလဲ။ဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲ။စသည့်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးခြင်းတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခွင့်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခွင့်အလဲဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အယက်သားအစိုးရတက်လာပြီးတနှစ်နီးပါးအကြာမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနအနေနဲ့ပြည်သူလူထုအတွက်ဆောင်ရွက်ချက်တွေအပေါ်အာရတင်နာတာတွေရှိသလိုစိန်ခေါ်မှုတွေနဲ့အတူအားနည်းချက်တွေလည်းရှိပါတယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ပြည်ပခဖြစ်ပွားရာဒေသအကူအညီပေးမှုတွေတက်ကြီးရွယ်ဦးကိုဝန်ဆောင်မိခင်တွေနဲ့ကလေးငယ်တွေကိုစောင့်ရှောက်တဲ့အစီအစဉ်အပြင်တက်ငယ်မရင်းမှုနဲ့လူကုန်ကူးခံရတဲ့သူကလေးသူငယ်တွေကိုစောင့်ရှောက်တဲ့အစီအစဉ်တွေကိုလည်းအကောင့်အထည်ဖော်လှုပ်ဆောင်နေတဲ့အကြောင်းဒေါက်တာဝင်းမြအေးကရှင်းပြပါဗျ။ VOA မြန်မာပိုင်းအက်ဒီတာဒေါက်ကင်ဆိုဝင်းကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးကိုနေပြည်တော်မှာတည်ထောင်တွေ့ဆုံမြင်းမြန်းထားတာကိုအပတ်စဉ်မြမဒီမိုကရေစီရေးရအစီအစဉ်မှာနားဆင်နိုင်ပါပြီရှင
်။ဘူးလူမှုဝန်ထမ်းဝန်ကြီးဌာနရဲ့အရေးအပအရာရောက်ဆုံးချင်းကာလာလို့ပြောအောင်မှာပေါ့နော်ရေခိုင်ပြည်နယ်မှာဟိုဖြစ်နေတဲ့လူမှုရေးပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအကူအညီထောက်ပံ့နေလည်းကိုရောက်နေပါပြီအဲ့တော့မကြခင်ကလာခဲ့တဲ့ဒီအင်ဒိုနီးရှားဝန်ကြီးပေါ့နိုင်ငံသားရေးဝန်ကြီးအနေနဲ့လာပြီးတော့ရေခိုင်ပြည်နယ်မှာရှိတဲ့ဟိုဒုက္ခသည်တွေအားလုံးပေါ့နှစ်ဖက်အတိုင်းဝိုင်းအားလုံးအတွက်ကိုသူလူမှုရေးထောက်ပံ့နေပေးဖို့ဆိုပြီးရောက်လာတာသိရပါတယ်အဲ့တော့ဝန်ကြီးလည်းဒီဝန်ကြီးနဲ့အဲ့ဒီအင်ဒိုနီးရှားဝန်ကြီးနဲ့တွေ့ခဲ့တယ်လို့သိရပါတယ်အဲ့တော့ဝန်ကြီးအဲ့ဒီအတွေ့အကြုံကိုပြောပြပေးပါလားရှင
်ကျွန်တော်ဝန်ကြီးဌာနအစိုးရအဖွဲ့၁စပြီးတော့တက်ခရဲကကျွန်တော်တို့ကော်မတီတွေဖွဲ့တယ်လုပ်ငန်းကော်မတီတွေဖွဲ့တယ်ဘူကော်မတီတွေဖွဲ့တယ်အဲ့ဒီကနေပြီးတော့ထောက်ပံ့မှုတွေကိုကျွန်တော်စနစ်တကျဆောင်ရွက်နေတာပဲထောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်ဆိုရင်အခုဆို9ချိန်မြောက်ရောက်သွားပြီပေါ့နော်အဲ့ဒီအချိန်ခါမှာပဲဒီလိုမျိုးပြိပကဖြစ်ပွားပြီးတဲ့နောက်မှာလဲကျွန်တော်တို့ဆက်လက်ထောက်ပံ့တာတွေရှိနေတယ်ပေါ့အဲ့တော့နိုင်ငံတကာအကူအညီကလည်းပေးကျင်တယ်အထူးသဖြင့်အာဆီယံနိုင်ငံတွေပေါ့အာဆီယံနိုင်ငံအကူအညီပေးကျင်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကလည်းပါလဲဆိုအဲ့လိုအကူအညီပေးရင်စနစ်နဲ့စီးစနစ်နဲ့ပေါ့နော်ဆိုတော့နှစ်နိုင်ငံအစိုးရချင်းဆက်သွယ်မယ်တန်တမန်လမ်းကြောင်းရဆက်သွယ်မယ်အကူအညီတွေဒီလိုမျိုးပေးပါလို့ကျွန်တော်တို့အနေနဲ့လည်းဟိုမြစ်တရက်ခံတယ်မြစ်တရက်ခံတော့အင်ဒိုနီးရှားကလည်းဒီအကူအညီကိုပေးချင်ပါတယ်ဆိုပြီးရောက်လာတယ်ရောက်လာတော့သူတို့ရဲ့ပစ္စည်းတွေကိုသူတို့ကြိုတင်ပြီးတော့ဟိုစိတ်ကမ်းရအောင်ပို့တယ်ပေါ့နော်ရန်ကုန်ရောက်တယ်ရန်ကုန်ရောက်တော့ကျွန်တော်တို့ဒီအဖွဲ့တွေကလက်ခံတယ်လက်ခံပြီးတဲ့ခါကျတော့စစ်တွေရအောင်ကားတွေနဲ့ပို့တယ်ပို့တော့နှစ်ရက်အတွင်းမှာပဲရောက်တယ်ရောက်သွားပြီးတဲ့ခါကျတော့ဒီအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကိုယ်တိုင်ရောက်လာတယ်ရောက်လာပြီးတော့ကျွန်တော်နဲ့အတူတူဒီပြည်နယ်ဆိုရဒီဟိုရင်းပေါ့ဒီဝန်ကြီးချုပ်နဲ့အတူတူပေါင်းပြီးတော့ကျွန်တော်တို့ဟိုရင်းပေါ့လက်ခံပွဲလုပ်တယ်လွှဲပြောင်းယူတယ်ပေါ့နော်အဲ့ဒီခန္ဓာကိုကျွန်တော်တို့လုပ်ခဲ့တယ်လုပ်ခဲ့တော့အတွေ့အကြုံရဆိုလို့ရှိရင်သူတို့ရဲ့ကူညီဆောင်ရွက်မှုကအလွန်စနစ်ကြပါတယ်အဲ့ဒီမှာလဲ तू ကအဖွင့်စကားပြောတဲ့အခါမှာလဲ तू ကဘာကိုပြောလဲဆိုတော့ဒီလူမျိုးဘာသာမရွေးထောက်ပံ့ဖို့သူတို့လာတာဖြစ်ပါတယ်
ဟုတ်ကဲ့ပါ။အဲ့တော့စာတင်ကြောင်းလေးလှူတယ်လို့ကြားပါတယ်ရှင်။ဟုတ်ကဲ့။
အဲ့ဒါဟုတ်ပါတယ်။ဒါအင်ဒိုနီးရှားနိုင်ငံမှာရှိတဲ့လူမှုအဖွဲ့အစည်းတစ်ခုရှိပါတယ်။အဲ့ဒီအဖွဲ့အစည်းတစ်ခုကနေပြီးတော့ကြောင်းဆောက်ထားတာရှိပါတယ်။အဲ့ဒီမှာပေါ့နော်။ဒီဟိုကြီးရွာနှစ်ခုမှာကြောင်းဆောက်ထားတာရှိရယ်။မူလာန်ကြောင်းလေးနဲ့ကြောင်းဆောက်ထားတာရှိတယ်။ဒါကိုလည်း तू ကရောက်တဲ့အခါတို့နိုင်ငံလှူထားတာဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့ तू ကဖွင့်ပွဲသဘောမျိုးလေးလုပ်မယ်ဆိုပြီးတော့တွန်းပြီးတော့ကြောင်းသားရင်းနဲ့လည်းတွေ့တယ်။ရင်းနှီးနှီးတပ်ပုံရိုက်ကြတယ်တချင်းနေဆိုကြတယ်ပေါ့ဒါလုတ်ခဲ့ပါတချင်းဆိုတော့လေအားလုံးတင်ထားတာမြမအကြောင်းပဲတချင်းနဲ့အဲ့ဒီကလေးတွေကလည်းဆူထက်တယ်သူကလည်းပျော်တယ်ပေါ့နော်အဲ့လိုမျိုးဖြစ်ခဲ့တ
ာနောက်အခုဝင်းကြီးတို့ဒီတာဝန်ယူခဲ့တဲ့ကိုလာတာကာလအတွင်းမှာပေါ့နော်ဝင်းကြီးအနေနဲ့ဟိုဒီလုတ်ကင်လုပ်ငန်းလုတ်ကင်ရတာအားနဲ့အားသာချက်တွေအများကြီးရှိမှာပါအဲ့ဒီထဲမှာဝင်းကြီးလုတ်ကင်ခဲ့တဲ့ထဲမှာဟိုအားရပါးရရှိတာဘယ်လိုကိစ္စမျိုးပါလဲရှင်
ဒါဆိုရင်တော့ကျွန်တော်နှစ်ပိုင်းပြောရမှာပေါ့တစ်ခုကတော့ကျွန်တော်တို့ကဥစည်းထာဏနှစ်ခုရှိတယ်လူမှုဝန်ထမ်းဥစည်းထာဏကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားတဲ့ဥစည်းထာဏအဲ့တော့လူမှုဝန်ထမ်းဥစည်းထာဏအနေနဲ့ဆိုရင်ကျွန်တော်တို့လောက်ရတာတကယ်တော့ဆိုရင်ဝကင်းစားနေတက်ကြီးရွယ်ဝထိလူမှုကာကွယ်ဆောက်ရှောက်ရေးတွေကျွန်တော်လောက်ရအားရကျေနပ်မှုရှိခဲ့တာကတော့ကျွန်တော်တို့မှာတကယ်တော့ဒီလိုမျိုးလူမှုကာကွယ်ဆောက်ရှောက်ရေးတွေကိုနီးစနစ်ကျဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့မှာဥပဒေတွေရှိရမယ်နီးဥပဒေတွေရှိရမယ်မူဝါဒတွေရှိရမယ်ပေါ့အဲ့ဒီမှာတော်တော်များများရှိပြီးသားဖြစ်ပေမဲ့လိုအပ်နေတဲ့ကိစ္စကြီးလည်းအများကြီးတွေ့ရတယ်။အဲဒီကြတော့ကျွန်တော်တို့ကနေပြီးတော့ဒီဥပဒေတွေပေါ်ပေါက်လာရေးနီးဥပဒေတွေဖော်ထုတ်ရေးမူဝါဒတွေချမှတ်ရေးဆိုတာတွေကျွန်တော်တို့ဦးစားပေးပြီးတော့လုပ်ခဲ့တယ်။လုပ်ခဲ့တဲ့အတိုင်းပဲကျွန်တော်တို့အောင်မြင်ခဲ့တာတွေရှိတယ်။ဒါကအထူးသဖြင့်ကတော့ခုနပြောတက်ကြီးရွယ်ဦးနဲ့ပတ်သက်တဲ့ဥပဒေချမ်းဥပဒေပေါ်ထွက်လာတယ်။နီးဥပဒေကိုကျွန်တော်တို့စပြီးတော့ရေးဆွဲနေပြီ။နောက်ကလူငယ်မူဝါဒရေးဆွဲဖို့လိုအပ်တယ်။လူငယ်တွေကိုစနစ်ကျပြုစုပျိုးထောင်ဖို့နဲ့နိုင်ငံအတွက်အကျိုးရှိအောင်လူငယ်တွေကလည်းတအားတကြွကြတယ်အခုခေတ်မှာဆိုရင်အဲ့တော့အဲ့ဒီအတွက်ကိုလူငယ်မူဝါဒရေးဆွဲဖို့အဆင့်ဆင့်ဆောင်ရွက်ခဲ့တဲ့ဟာမှာအခုကကျွန်တော်တို့ပြီးဖို့နီးလာတဲ့အပိုင်းကိုရောက်လာပြီပေါ့လူငယ်မူဝါဒနဲ့ပတ်သက်ပြီးတော့နောက်ကကြတော့ဒီအဲမတန်ဆွမ်းနဲ့ပတ်သက်တဲ့ဥပဒေကြီးပေါ့ဥပဒေကပေါ်ပေါက်ပြီးဖြစ်တယ်နီးဥပဒေကိုပေါ်ပေါက်ဖို့အတွက်ကျွန်တော်တော်တော်ကိုကြိုးစားရတယ်မတန်ဆန်းအဖွဲ့အစည်းကလည်းများတယ်လေများတဲ့ခါကျတော့ကျွန်တော်တို့ဒါကိုလည်းစည်းရုံးဆောင်ရွက်ပြီးတော့အခုမူကြမ်းဒီဥနီးဥပဒေထွက်ပေါ်ဖို့အလွန်ကြီးဆက်နေပြီဖြစ်ပါတယ်မကြခင်မှာထွက်ပေါ်လာမှာဖြစ်ပါတယ်ကျန်တာကလည်းကျန်တဲ့ဥပဒေတွေမှာအလွန်အရေးကြီးတာတော့ကျွန်တော်တို့လူမှုဝန်ထမ်းလုပ်ငန်းဆိုတာဟာတကယ်တော့စနစ်တကျလုပ်ကိုင်ရတဲ့လုပ်ငန်းဖြစ်တယ်သူ့မှာအတတ်ပညာလိုတယ်အတွေ့အကြုံလိုတယ်နောက်ပြီးတော့ကျင့်ဝတ်သိက္ခာလိုတယ်လူမှုဝန်ထမ်းဆိုတာအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့လူမှုဝန်ထမ်းဥပဒေဆိုတာပေါ်ပေါက်ဖို့အတွက်အခုကျွန်တော်တို့အစပြုဆောင်ရွက်နေပြီဖြစ်ပါတယ်ဆိုလိုတာကတော့ကျွန်တော်တို့နောက်တစ်ခုကတော့ကလေးသူငယ်ဥပဒေပေါ့အရင်တော့ကကလေးသူငယ်ဥပဒေလိုပဲရှိပြီးတော့အခုကလေးသူငယ်အခွင့်အရေးဥပဒေဆိုကျွန်တော်တို့အသစ်ပြန်ဆွဲပါဒါလည်းပြီးနေပါပြီဆိုတော့ဒီဟာတွေဆောင်ရွက်ခဲ့ရတာကျွန်တော်တို့အတွက်အလွန်ကျဉ်းနှံ့မှုရှိခဲ့ပါတယ်ပြီးခဲ့တဲ့ကာလတစ်ချောင်းလုံးမှာစိန်ခေါ်မှုတွေအနေနဲ့လည်းအများကြီးရှိခဲ့တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကကျွန်တော်တို့ဝန်ထမ်းအရာနေတယ်ကျွန်တော်တို့ဝန်ကြီးဌာနအဲ့တော့ကျွန်တော်တို့ကပြည်သူပူးပေါင်းပါဝင်မှလူမှုအဖွဲ့အစည်းတွေပူးပေါင်းပါဝင်မှကျွန်တော်တို့လုပ်တဲ့လုပ်ငန်းတွေအောင်မြင်မယ်အဲ့ဒါစိန်ခေါ်မှုပဲကျွန်တော်တို့အတွက်
လူမှုအဖွဲ့အစည်းတွေကပရဟိတအသင်းတွေ
ပရဟိတအသင်းတွေ
ပေါ့ဥပမာဆိုလို့ရှိရင်ဦးကျော်သူရဲ့နိုင်ရေးကူညီမှု
တွေဟုတ်တယ်အကုန်ပါတယ်ပရဟိတအသင်းတွေအကုန်ပါတယ်ဖောင်ဒေးရှင်းတွေပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီရန်ပုံငွေအဖြစ်ရောနိုင်ငံတော်ကချပေးတဲ့ဒီပြည်သူ့မှန်းကြီးငွေစင်းချပေးတဲ့ဘတ်ဂျက်အခြေအနေရောလုံလောက်မှုရှိပါရင်လား
ဘတ်ဂျက်အခြေအနေကလုံလောက်သလားဆိုတော့အလုတ်တကယ်လုံရင်တော့ဘယ်လုံလောက်မလဲမလုံလောက်ဘူးဒါပေမဲ့အခုကျွန်တော်တို့အတွက်အတန်ဝန်သားစရာကောင်းပါတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်2000 16 18ဘန္နာနှစ်မှာချထားပြတဲ့ငွေနဲ့အခု18 18အတွက်ငွေကအတော်ကွာခြားသွားပါပြီ2ဆခွဲလောက်ကျွန်တော်တို့ပို့ပါတယ်အဲ့ဒါကလည်းဗာလဲဆိုတော့ကျွန်တော်တို့မှာလုပ်ငန်းဆောင်တာတွေလုပ်ဆရာတွေအများကြီးရှိတယ်တကယ်လည်းလက်တွေ့မှာအကောင့်ထဲပေါ်နေတာကိုသိတဲ့အခါကျတော့တကယ်ဘန္နာငွေချထားမှုမှာလဲကျွန်တော်တို့2ဆခွဲလောက်ပို့ပြီးတော့ချထားပြတဲ့အတွက်ကြောင့်လာမယ့်နှစ်အတွက်တော့အခုဒီလာမယ့်ဘတ်ဂျက်မှာကျွန်တော်တို့တော်တော်ကြီးကိုဆောင်ရွက်နိုင်မယ်လို့ယူဆပါ
ဟုတ်ကဲ့ပါခုနကဝင်းကြီးပြောသွားသလိုပဲဒီလူငယ်တွေရဲ့ဘဝပေါ့နော်ပြုပြင်ပြောင်းလဲရေးသူတို့ရှေ့ဘဝတိုးတက်ရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်ဟိုတက်ငယ်မတိန်နေမကြာခဏဖြစ်နေတာကြားပါတယ်အရင်တုန်းကလည်းရှိခဲ့မှာပါဒါပေမဲ့အခုလောလောဆယ်ကတော့ဒီ social media လူမှုကွန်ရက်တွေကအရန်ထွန်းကားနေတဲ့ခါကျတော့တည်င်းနေချက်ချင်းပြတ်တော့တော်တော်များများဖြစ်ကြတာပေါ့နော်အဲ့မှာဒီတက်ငယ်မတိန်ကြောင့်ခံဟိုဒီတက်ငယ်မတိန်ကြောင့်ဟိုပေါ့လေဟိုခံစားခဲ့ရတဲ့လူငယ်တွေကိုနှစ်သိမ့်အားပေးဖို့အစီအစဉ်လုပ်ဖို့ဆိုပြီးတော့လူတွေကဟိုအားလုံးကမျှော်လင့်နေကြတာရှိပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့ဥပမာဆိုလို့ရှိရင်နိုင်ငံသားမှာဆိုလို့ရှိရင် social worker လို့ခေါ်တာပေါ့နော် social worker ဆိုတာကတော့ဒီလူကလေးတွေကိုဥပမာမိဘထောင်ကျသွားတယ်ဆိုလို့ရှိရင် social worker ကနေကလေးတွေကိုလာခေါ်သွားပြီးတော့သူတို့ထိန်းသိမ်းထားတယ်ပြီးတော့မှ foster care ဆိုပြီးတော့ဟိုခဏကြည့်ရှုမဲ့မိသားစုကိုပို့လိုက်တာပေါ့အဲ့လိုအစီအစဉ်တွေပေါ့နိုင်ငံသားမှာရှိတဲ့ဟိုကောင်းတဲ့အစီအစဉ်လေးတွေကိုဟိုတင်နန်းပေးဖို့လို့ဘာလို့များအစီအစဉ်ရှိပါလားရှင
်အဲဒါနဲ့ပတ်သက်လို့ပြောရရင်အခြေခံကတော့ပထမဆုံးကြီးကတော့တက်ငယ်ပဒိန်ဆိုတာစာတော်ကဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကလေးသူငယ်ဥပဒေထဲမှာပြည့်မှုဆိုင်ရာနဲ့ပတ်သက်လို့ပြဋ္ဌာန်းတာမရှိဘူးအဲ့တော့ရဇဒတ်ကြီးပုံမှဒါတွေနဲ့ကျွန်တော်တို့ကသုံးရတာရှိတာပေါ့အခုတက်ငယ်အခွင့်အရေးဥပဒေမှာတော့တက်ငယ်မင်းနဲ့ပတ်သက်ပြီးတော့ပြည့်မှုပြည့်တံဘယ်လိုချမှတ်မလဲဆိုတဲ့အထိကျွန်တော်တို့ရေးဆွဲနိုင်တဲ့အတွက်ကြောင့်ဥပဒေပိုင်းမှာတော့ပို့ခိုင်းပါလာပြီအဲ့တော့ကျွန်တော်တို့ကလည်းဒါကိုပြည်သူကိုသိအောင်ပညာပေးရမယ်ဒါပေါ့သေးသေးကိစ္စမဟုတ်ဘူးတကယ်ခံစားလိုက်ရပြီဆိုရင်လေသူတို့အတွက်ကိုပြန်လဲထူထောင်ရေးဆိုတာကျွန်တော်တို့ကလုပ်ပြရတယ်လုပ်ပြီးတော့သူတို့ကတာမန်ပြန်လဲထူထောင်ရင်းနဲ့မရဘူးရုပ်ပိုင်းဆိုင်ရာမှာစိတ်ပိုင်းဆိုင်ရာအရန်ရေးကြီးပါတယ်တသက်လုံးအတွက်သူတို့အလွန်ရေးကြီးပါတယ်ဒါကြောင့်မို့လို့ကျွန်တော်လူမှုအတိုင်းပိုင်းမှာပြန်လဲဝင်ဆန့်ဖို့ဆိုပြီးကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်အဲ့တော့ကျွန်တော်တို့မှာဒီလူမှုဝန်ထမ်းနီးလန်းတွေရှိပါတယ်အဲ့ဒီနီးလန်းတွေနဲ့ကျွန်တော်တို့အကောင့်ထဲပို့ဆောင်ရွက်နေတယ်ဥပမာ case manager တွေကျွန်တော်တို့မှာရှိတယ်တစ်ခုချင်းတစ်ခုချင်းမှာသူ case management ဘယ်လိုလုပ်မလဲဆိုတာရှိပါတယ်နောက်ခုနပြောတဲ့ counseling center တွေရှိတယ်နောက်ပြီးတော့ main ကလေးတွေအတွက်ပို့ပြီးတော့အရေးကြီးတာကဒီမိန်းကလေးတွေကိုအထူးစောင့်ရှောက်ဖို့ပေါ့နော်ကျွန်တော်တို့နေရာတွေပေါ့နော်တည်တံ့ တီချာနေရာတွေပေါ့ safe house လို့ပေါ့တီချာနေရာတွေကျွန်တော်ဆောင်ရွက်နေပါတယ်ဒါကတော့ဘယ်နေရာမှာဘာလို့ကျွန်တော်တို့ကပြောလို့မရဘူးနေရာကြတော့ဘာဖြစ်လို့ဆိုဒါကဟိုဟိုအနောက်ရှက်မပေးဖို့လိုတာဘူးနော်
အဲ့တော့လူကုန်ကူးခံရတဲ့ကလေးတွေကိုဟိုကယ်ဆယ်တဲ့ပညာပေးအစီအစဉ်တွေရောရှိပါလား
ရှိပါတယ်အဲ့ဒါကတော့ငွေတွေကလုတ်ခဲ့တယ်အခုကျွန်တော်တို့ပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နေတယ်ဆောင်ရွက်နိုင်တာကလည်းဘာကြောင့်ဆောင်ရွက်နိုင်လဲဆိုတော့ခုနပြောသလိုပေါ့အမျိုးသမီးများအကြမ်းဖက်မှုဥပဒေဆိုတာလေပေါ်ပေါက်နေပြီအဲ့ဒီဥပဒေထဲမှာလည်းအရင်နဲ့မတူဘဲနဲ့ပို့ပြီးတော့ဟိုမျိုးသမီးတွေရဲ့ရက်တည်မှုနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ကိုဦးစားပေးပြီးတော့အကာအကွယ်ပေးတဲ့ဟိုဥပဒေတွေကပို့ပြီးတော့ကောင်းမွန်လာတယ်နောက်ပြီးတော့ဒီမူဝါဒတွေချမှတ်တဲ့နေရာမှာလည်းအမျိုးသမီးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟိုအမျိုးသမီးတွေဘက်ကမနစ်နာတဲ့ကိစ္စတွေအများကြီးဆောင်ရွက်ထားတာရှိတဲ့အတွက်ကြောင့်ဒါကလည်းလူကုန်ကူးမှုပြဿနာမှာလည်းဒါဟာဟိုအမျိုးသားအမျိုးသမီးရောနေတယ်ဆိုပြီးအဓိကအမျိုးသမီးတွေကဝယ်ဆော့ချော့တဲ့အပိုင်းကပို့ပြီးတော့ထိရောက်လာတယ်
အခုနောက်ဆုံးပေါ့လေဒီလိုမျိုးဟိုတဘာဝဘေးရန်နေရနေပတ်သက်ပြီးတော့ဝင်းကြီးတို့ဝင်းကြီးဒီလူမှုဝန်ထမ်းဝင်းကြီးဌာနကတော့လူကယ်ပြန်ဆိုတော့ကယ်ဆယ်ရေးနဲ့နေရာချထားရေးလည်းအရေးကြီးတာပေါ့နော်အဲ့တော့အခုမြန်မာနိုင်ငံမှာကြုံခဲ့ရတဲ့တဘာဝဘေးရန်နေရဒီရေဘေးပေါ့နော်အများသူသဖြင့်တော့မီးလောင်တဲ့ကိစ္စတော့ပေါ့လို့အဲ့ဒါရင်းနဲ့ပတ်သက်ပြီးတော့ဝင်းကြီးအခုဒီချိန်အထိပေါ့လေဟိုအားရချင်နိုင်မှုရှိပါလားကုညီရတာရင်းနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ရည်တရစီမံချက်ထဲကကျွန်တော်တို့ဝင်းကြီးဌာနကနောက်ပြည်သူကယုံကြည်ကိုးစားတဲ့ဝန်ကြီးဌာနဖြစ်အောင်ကြိုးစားမယ်ပြည်သူနဲ့အနီးဆက်ဆုံးဖြစ်အောင်ကြိုးစားမယ်လို့ကျွန်တော်တို့ဆောင်ရွက်ခဲ့တယ်။တဘာဝဘေးကြောက်တယ်ဆိုရင်အလင်းအမြန်တည်ရရှိအောင်ကျွန်တော်တို့လုပ်ထားတယ်။အဲ့ဒီအတွက်ကို hotline တွေတက်ဆင်ထားတယ်။နောက်ပြီးတော့အပြန်အလှန်ဆက်သွယ်တဲ့ mobile application တွေကျွန်တော်တို့လုပ်တယ်။အဲ့လိုနေရာဖြစ်ရင်ကျွန်တော်တို့တည်နေပို့အလင်းအမြန်ရတယ်။ရလို့ရှိရင်လည်းကျွန်တော်တို့ကအလင်းအမြန်တုံ့ပြန်တဲ့စနစ်ကိုလုပ်ဖို့လုပ်ရမယ်ဆိုတဲ့အကြောင်းကိုယ်တိုင်လည်းတော်နေရာတော်များများကိုရောက်တယ်။နောက်အဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်လိုက်တဲ့အတွက်ကြောင့်ပို့ပြီးတော့ထိရောက်စွာဆောင်ရွက်နိုင်တဲ့အတွက်ကြောင့်ဒီဟာနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့ဟိုပြီးခဲ့တဲ့ကာလတစ်ချောင်းလုံးမှာကြည်နက်ပါတယ်ဒါပေမဲ့အားရသလားဆိုတော့အားမရတဲ့အပိုင်းတွေကဘာလဲဆိုတော့ကျွန်တော်တို့တကယ်ပြည်သူလူထုကိုဖြန့်ဝေတဲ့အပိုင်းကြတော့ကျွန်တော်တို့ကလူအင်အားနည်းပါတယ်နည်းပါတော့အစဉ်စဉ်ကျွန်တော်အားကိုးဆောင်ရွက်ရတာရှိတယ်ဆိုလိုတာကတော့ကျွန်တော်တို့ကယ်ဆယ်တဲ့ပစ္စည်းတွေဟာလူတာပို့တာမရှိဘူးလို့ပါတယ်တချို့နေရာမှာမရောက်ဘူးလို့သွားတယ်တချို့နေရာကျတော့ပုံပြီးတော့ပို့နေတယ်ပေါ့အဲ့တော့အပေါ်နဲ့အလိုမျှဖို့အတွက်ကျွန်တော်တို့ကကျွန်တော်တို့ဝန်ကြီးဌာနတခုတည်းနဲ့မဟုတ်ဘဲနဲ့ပြည်သူရဲ့အားရောခုနကပြောတဲ့လူမှုဖွဲ့စည်းတွေအင်အားနဲ့ရောကျွန်တော်တို့ဆောင်ရွက်နိုင်နေတယ်ပေါ့နော်
အဲ့တော့ဟိုအားလုံးချုပ်ပြီးပြောမယ်ဆိုလို့ရှိရင် ASEAN မှာပါပေါ့နော်တခြားနိုင်ငံတကာအဖွဲ့အစည်းတွေရဲ့ပံ့ပိုးကူညီမှုအနေအထားရောဘယ်လိုရှိပါလဲရှင
်နိုင်ငံတကာအဖွဲ့အစည်းကဟိုတဘာဝဘီးနဲ့ပတ်သက်ရင်ရောနိုင်ငံတကာအဖွဲ့အစည်းကကျွန်တော်တို့ကနေပြီးတော့တဘာဝဘီးကြောက်တဲ့အခါမှာတကဒါဟာဖြင့်ကြည့်မှတဲ့တဘာဝဘေးလို့ကြီးညာမှနိုင်ငံတကာအဖွဲ့အစည်းကဝင်လာတာပေါ့နော်။ဒါမို့ဆိုရင်တော့ကျွန်တော်တို့ပြည်တွင်းမှာရှိတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့အစိုးရနဲ့ပူးပေါင်းတာနဲ့လုံလောက်နေတာဖြစ်ပါတယ်။အခုလည်းလုံလောက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းကတော့ကူညီချင်တာတွေရှိပါတယ်။ကျွန်တော်တို့မှလိုအပ်ရင်ကျွန်တော်တို့ဒါကိုကြီးညာပြီးတော့ဟိုအကူအညီတွေကိုလက်ခံလာဖြစ်ပါတယ်။ကျွန်တော်တို့လည်းအခြားနိုင်ငံမှာဖြစ်တယ်သူတို့ကြီးညာတဲ့အကူအညီတောင်းနေဆိုချက်ချင်းကျွန်တော်တို့နိုင်ငံကလည်းတုံ့ပြန်ပြီးတော့ကူညီနေတာပဲဖြစ်ပါတယ်။
โอเคအဲ့တော့ဝန်ထမ်းတွေရဲ့ဒီ capacity building ပေါ့နော်သူတို့ရဲ့စွမ်းဆောင်ရည်မြင့်တင်ရေးနဲ့ပတ်သက်လို့နိုင်ငံတကာသင်တန်းတွေဘာတွေပို့တာတွေဘာတွေရောရှိပါလားရှင်။
အများကြီးရှိတယ်ကျွန်တော်တို့ဝန်ကြီးဌာနကတကယ်တော့နိုင်ငံတကာသင်တန်းကိုတော်တော်သွားရတယ်အများကြီးသွားရတဲ့နိုင်ငံဒီဝန်ကြီးဌာနတခုလို့ပြောရင်လည်းမမှားပါဘူး။တော်တော်များများသင်တန်းတွေရှိပါတယ်ကျွန်တော်တို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဲကိစ္စတွေရှိရဲ့ဥမာကုလသမဂ္ဂ convention နဲ့ကိစ္စတွေနောက်ဒီ sustainable development goal ဒါနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့အများကြီးရှိပါတယ်အထူးသဖြင့်တော့အာဆီယံနိုင်ငံချင်းချိတ်ဆက်တဲ့နေရာမှာကျွန်တော်တို့အနေနဲ့နိုင်ငံတကာကိုသွားပြီးတော့သင်တန်းတွေတက်တယ်ဒီအဖွဲ့အစည်းတွေအစည်းအဝေးတွေသွားတက်တယ်ဆိုတာကတော့ကျွန်တော်တို့တစ်ခါမှမလွတ်အောင်ကျွန်တော်တို့လုပ်နေတဲ့အတွက်ကြောင့် evident ကိုချိတ်ဆက်မိမိနဲ့ဆောင်ရွက်နိုင်ပါတယ်
โอเคပါအဲ့တော့နိုင်ငံတကာအတွေ့အကြုံတွေလည်းရတာပေါ့เนาะဟုတ်ကဲ့အခုလို့အချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျွန်တော်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဝန်ကြီးဌာနကြောင်းတင်ပြခွင့်ရတယ
်အပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည10:00နာရီကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့ဒါရွေမတိုင်ခင်အရင်ဆုံးတော့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါရရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြော်ပြပေးမယ်အပြင်သရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ VOE ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သရရှင်နေတို့ရဲ့အမြင်အမျိုးမျိုးကိုရေးလာတဲ့စာတွေကိုမဖော်ပြပေးခင်မှာတော့ VOE ကိုအမြဲတမ်းနားဆင်အားပြီးတော့အကြံပြုပါရတယ်။ဆိုပြီးရေးလာတဲ့သရရှင်နေရဲ့စာလေးတွေကိုအရင်ဖော်ပြပေးချင်ပါတယ်နော်။ Facebook မှာရေးလာတဲ့မာစီလူကြာဆိုတဲ့သရရှင်ကအစီအစဉ်တွေအတွက်ကျေးဇူးတင်ပါကြောင်းအခုလိုပြောလာပါတယ်
။ကျေးဇူးလည်းတင်ပါတယ်။အခုလိုမျိုး view ရဲ့ရုပ်တံဌာနမြင်ရကြားရတာကြောင့်ဘုဒ္ဓတပိုတိုးတက်ပြီးအတိတ်တရားပိုရှိလာလို့အရာရာတိုင်းကိုပိုနားလည်နိုင်လာပြီးတော့ကုချင်းစာတရားပိုထားတတ်လာနိုင်တာ view ကြောင့်ပါခင်ဗျာ
ရမင်းမော်ဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော
် view ကိုကျေးဇူးတင်ပါတယ်ရှင် George Crow နဲ့ဒေါ်လာလတန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော
်ဟုတ်ကဲ့ပါ George Crow နဲ့ Andy ဒေါ်လာလတန်းကိုပြောလိုက်ပါမယ်ရှင်ဦးမြအောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လီလာအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOE ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါသောရရှင်နေလဲသိပြီးသားဖြစ်ပါလိမ့်မယ်ကျွန်တော်တို့ VOE မြန်မာပိုင်းကနေပြီးတော့တိုက်ရိုက်လီလာဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှ2ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်ဒီအစီအစဉ်မှာသောရရှင်နေကိုယ်တိုင်ပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လည်းကိုယ့်ရဲ့အမည်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်ကျမတို့ VOE အီးမေးလ်ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOE သောရရှင်နေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOE သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်။ဆိုပြီးရေးလာတဲ့သောရရှင်တက်လူရဲစာကိုလည်းပြောပြပေးချင်ပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တစွာသတင်းရေးစီချင်ပါတယ်။ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မုံဒီစန့်ကျင်သူတယောက်မဟုတ်ပါဘူး။သတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
။ဟုတ်ကဲ့ပါ။ကျမတို့ VOA သတင်းဌာနအနေနဲ့လည်းဘယ်ဘက်ကမှဘက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအာရုံစိုက်လှုပ်ဆောင်ပါတယ်လို့ပြောချင်ပါတယ်ရှင်။မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အသံဖိုင်တွေကြောင့်သတင်းတွေကိုသိခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပရိသတ်ဇင်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖျားဒေတာတခုမေခမြင့်ဘူတာအိုမချမ်းပေါ်အထီးခီးသွားနေပါရယ်ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်သတင်းတွေဖတ်ခွင့်ရလို့လေအတိမတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါရယ်ရှင
်ဖတ်အန်ကနေပြီးတော့ VOA ကိုအမြဲတမ်းအားပေးပါရယ်ဆိုပြီးတော့ရေးလာတဲ့ဖတ်အန်သားဆိုတဲ့ VOA ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါတယ
် VOA ခင်ဗျာအမြဲတမ်းအားပေးလှည့်ပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်ဒါပေမဲ့ကိုယ့်မြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်ကျွန်တော်တယောက်တည်းရဲ့ဆန္ဒပါကျေးဇူးတင်ပါတယ်
ပြီးခဲ့တဲ့သတင်းပတ်တွင်မှာအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ပေါ်မှာသောရရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်เนาะအခုတော့သောရရှင်နေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ကြားဖြတ်ဖြောပြပေးကြပါတယ်ဒီတစ်ပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်3ချိတ်တဲ့သတင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်ဗြိတိရှ်အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇိန်းနဲ့American Pop D.A.D. ဆို Taylor Swift တို့2018ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားတွေဇာတ်ဝင်တည်သိဆိုပေးထားတဲ့သတင်းဖြစ်ပါတယ်။သတင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချီလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချီတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို Radio ကနေနားထောင်မှုပေါင်း25သန်း။နောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။ 2016ခုနှစ်တွင် Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်သချင်းတစ်ပုဒ်အောင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီသချင်းနဲ့မှာဇိန်းဆိုတာရော Taylor Swift ဆိုထားတာရောအရန်ကောင်းပါလေလို့ Entertainment Weekly Magazine ကပြောပါရယ်ဒီသချင်းကဇိန်း One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့အစီအစဉ်ထဲမှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့အစီအစဉ်ထဲဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30အစီအစဉ်ထဲကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်အဲ့ဒီထက်မှမှအမျိုးသမီးအဆိုရှင်6ဦးပဲပါတာပါZayn and Taylor Swift I don't wanna live forever ဆိုတဲ့သချင်းကိုနားထောင်ကြည့်ပါဦးနော်Taylor Swift ရဲ့ I don't want to live forever ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ရရှင်နေတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးစီမှာလေ။ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့ဖွဲ့စည်းပုံပြင်ဆင်ရေး27ရာစုပင်လုံးညီလာခံမှာတိုင်းသားတွေပါဝင်မှုအရေးကြီးတယ်ဆိုပြီးတော့ဒေါန်ဆန်းစုကြည်ပြည်အောင်စုပွဲမှာပြောကြားသွားတဲ့ကိစ္စပဲဖြစ်ပါလေ။ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်နေဒီ Facebook စာမျက်နှာပေါ်မှာတော်တော်လေးတုံ့ပြန်ရေးသားလာကြတာတွေ့ရပါတယ်နော်။အောင်စောကြည်မင်းဆိုတဲ့သောရရှင်ကစစ်တပ်နဲ့အစိုးရတပေါင်းတစည်းတည်းဖြစ်မှရပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။ဒေါ်စုပြောသလိုလက်နက်ကင်အဖွဲ့တွေကိုအားကိုတကယ်ယုံကြည်ဖို့ဆိုတာကတော့လူတိုင်းအတွက်လွယ်ကျင်မှလွယ်ပါလိမ့်မယ်။ကိုနဲ့ကိုလူလူအခြေပြုတဲ့အဖွဲ့ကတော့ယုံကြည်ပါလိမ့်မယ်။လက်နက်မွေးရစေဝါတိုင်းတစ်ပါးအပြူနေရတဲ့အဖွဲ့တွေအဖို့တော့လူလူကသူတို့ကိုအားမထားသလိုသူတို့ကလည်းလူလူကိုအပြူပြီးလူကြားတဲ့ရဲရဲထွက်မလာဝန်းလောက်ပါဘူးအခက်ခဲကအစိုးရကတော့ကန့်လန့်နေပေမဲ့စစ်တပ်ကိုမယုံရဲတော့တိုင်းရင်းသားတွေဘက်ကလက်မလန်းရေးကြပါဘူးဒါဟာဖွဲ့စည်းပုံအကျက်တဲပါပဲတနိုင်ငံထဲမှာအစိုးရနှစ်ရက်ဖြစ်နေတာပါအဖက်ဖက်ကခေါင်းဆောင်တွေအမျိုးအမြင်ရှိရှိပါပါနဲ့နဲ့တိုက်ပွဲတွေရက်ပြီးအများလက်ခံနိုင်တဲ့ Federal ပြည်ထောင်စုရဲ့အခြေခံဥပဒေတရက်ဖြစ်ပေါ်လာအောင်တဆင်ချင်းသွားရမှာပါစစ်တပ်ကအစိုးရနဲ့ဆင်ပြန်ဖြစ်နေတဲ့ရွေးငိမ့်ချမ်းတဲ့ပြည်ထောင်စုခီးဝေးနေဦးမှာပ
ါထင်းမြင့်ဆိုတဲ့သောရရှင်ကတော့လူဆွမ်းအောင်အတိတ်ကအားကိုပြီးတော့အတုံးချပါဆိုပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ
်ခက်တယ်ဗျာလူတွေသင်ကန်းစာမယူနိုင်သေးဘူးလက်တလောစီးရီးယားကိုကြည့်ဘယ်ဘက်ကနိုင်တယ်လဲလက်နက်နဲ့ဖြည့်ရှင်းတော့ကတော့အားလုံးရှုံးပါပဲသူကဘာရတယ်ငါကဘာမရလို့နဲ့မပြောပါလောက်တဲ့မကြခင်ကုံသွားမဲ့တယန်စာတာလေးအကြောင်းပြပြီးကိုလူမျိုးငိမ့်ချမ်းရေးကိုလစ်လျူရှုရကြတယ်တယံဇာတာအားကိုတဲ့လူပြင်းတွေလို့ပြောရမလားပဲငိမ့်ချမ်းရေးရရင်ပညာရေးမြင့်လာပြီးလူစွမ်းမြင့်လာမှာကိုထဲ့မတော်ဘူးလူစွမ်းကလာတကယ်သ တယန်ဇာတာအမှန်မှာစင်ကာပူနိုင်ငံကိုအတူယူကြည့်ကြပါ
မြန်မာပြည်သားဆိုတဲ့တော်ရရှင်ကတော့ဗမာရီရောတိုင်းရင်းသားတွေပါပြည်သူအားလုံးတပေါင်းတစည်းတည်းဖြစ်တင်ပါပြီလို့အခုလိုပြောလာပါတယ
်မြန်မာပြည်သားတိုင်းရင်းသားတွေအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ရဖို့ဆိုရင်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတာနားလည်ရပါမယ်ဖွဲ့စည်းပုံကိုပြင်ဖို့အတွက်ဒေါ်စုနဲ့အရင်လက်တွဲတင်ပါတယ်ဒီလိုမှမဟုတ်ပဲအဆအဆအရာရာဒေါ်စုကပြင်ပြီးမှနောက်ကလိုက်လျှောက်ချင်လို့မရပါဘူးဒေါ်စုမှလည်းတိုင်းသားတွေကိုပါဝင်အောင်စည်းရုံးရတာကတစ်ဖက်တက်ကတစ်ဖက်နဲ့တိုင်းပြည်နောင်ရေးကောင်းဖို့အတွက်အသက်အရွယ်နဲ့မမျှအောင်ကြိုးစားနေရတာပါတိုင်းသားခေါင်းဆောင်တွေအပါအဝင်ပြည်သူတွေအားလုံးစည်းလုံးသင့်ပါပြီ
အားလုံးစည်းလုံးသင့်ပါပြီဆိုရဒီသောရရှင်ပြောလာတဲ့အချိန်မှာ Facebook ပေါ်ကသောရရှင်ရင်ဖြိုးကတော့
စစ်တပ်ကအစိုးရလက်အောက်မှာရှိသင့်ပါတယ်တိုင်းသားတပ်တွေလည်းအစိုးရလက်အောက်မှာပဲရှိသင့်ပါတယ်ဒါမှ Federal ပြည်ထောင်စုဖြစ်မှာပါတိုင်းသားတက်တွေကိုလည်းတိုင်းဒေသတွေမှာထားတိုင်းဒေသကတက်တွေကိုလည်းပြည်နယ်မှာထားဒါမှအစိုးရကကင်တွယ်နိုင်မှာပါအစိုးရလိုအပ်သလိုတုံးလို့ရတဲ့တက်တွေဖြစ်ရမှာပါစစ်တပ်ဆိုတာနိုင်ငံတော်ရဲ့ဝန်ထမ်းပါပဲတိုင်းသားတက်တွေကလည်းဒါကိုလိုက်နာရပါမယ်အစိုးရကလည်းပြည်သူ့ကတင်မြှောက်တဲ့အစိုးရဖြစ်ရပါမယ်မြန်မာနိုင်ငံကိုတိုင်းသားအားလုံးခေါင်းဆောင်နိုင်ပါတယ်တမနာလည်းလုပ်ပိုင်ခွင့်ရှိရပါမယ်အစိုးရဆိုတာနိုင်ငံရဲ့ခေါင်းဆောင်ပါပဲစစ်တပ်ကနိုင်ငံကိုကာကွယ်ဖို့ပြည်သူတွေကိုကာကွယ်ဖို့တသက်ပါပဲ
စစ်တပ်ဆိုတာတိုင်းပြည်ကိုအကာအကွယ်ပြုဖို့ပါအားလုံးရဲ့အထက်မှာအဆိုးရွားရှိပါတယ်ဆိုတော့ရေးလာပါတယ်။သောရရှင်ရဲ့အပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်နော်။ဒေးတောင်းလာတဲ့သောရရှင်တွေအတွက်လည်းအလှည့်ပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bemis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးမြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတပုတ်နဲ့ဖြောပြပေးကြပါရစေ။ဒီတစ်ပတ်တေးတောင်းလာတဲ့တော်ရရှင်ကတော့မိုးထက်အာကာရဝမ်းမာရှိတဲ့ကချင်တငယ်ချင်းအတွက်ပါဆိုပြီးတေးတောင်းလာပါတယ်။ VOA American ရုံးကိုဖုန်းဆက်ပြီးတေးတောင်းတာဖြစ်ပါတယ်။ဘယ်သူဘယ်ဝါဆိုတာတော့မပြောသွားပါဘူးနော်။သူကအောင်လာရဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော့ဒီတစ်ပတ်သူတောင်းထားတဲ့တချင်းလေးနဲ့ဖြောပြပေးကြပါရနော်။အောင်လာတည်ဆူထားတဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းကိုတိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင
်။ဘူးမမလိုပါဘူး။နားရဲ့ပေးမှာ။ Oh me she they you be ပြေဆုံးတဲ့ငါကပါ။ You are darling ကိုတွေ။ခိုင်မာခဲ့တဲ့ချစ်တွေအားရင်တွေပေးခဲ့No ma boyanga so tin mya dalya do ye tin bi ma ge de ka the day say so kwa twa nong da ru ya jai ma we so yau ne ma la na ma ra shi da ma ma
ဆူထားတဲ့တောင်းမှန်ပါတယ်ဆိုတဲ့တချင်းကိုနားဆင်ကြရတာပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တီးတချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ဒီအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းရေဒီယိုအစီအစဉ်မှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ဒေါအောင်ဆန်းစုကြည်ရဲ့မြစ်တာရခိုင်ချက်ကိုဘလောက်နားထောင်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကအခုညင်တင်ဆက်ထားပါရရှင်။
ဖေဖော်ဝါရီ၁၂ရက်ရှမ်းပြည်နယ်ပင်လယ်မြို့မှာကျင်းပတဲ့ပြည်တော်စုနှစ်အခမ်းအနားမှာနိုင်ငံတော်ဤတိုင်ပင်ခံဒုံဆန်းစုကြည်ပြောခဲ့တဲ့စကားတခွန်းအတော်လေးကြည့်ရရိုက်ခတ်သွားပါတယ်။အဲ့ဒါကတော့အထူးပဲငင်းငယ်ရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းသားအစုဖွဲ့တွေကိုမေတ္တာရက်ခံခြင်းပါတယ်။တတိရှိရှိနဲ့ကိုကိုကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါ။ကျမတို့ရဲ့၂၁ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ။ကျမတို့အားလုံးဟာပြည်သူပြည်သားအားလုံးဟာဒီပါဝင်မှုကြောင့်ဘယ်လောက်နှလုံးစိတ်ဝမ်းအေးချမ်းကြမလဲ။ဘယ်လောက်ကျေးဇူးတင်ကြမလဲဘယ်လောက်ပီတိဖြစ်ကြမလဲဆိုတာစဉ်းစားကြပါဆိုတာပဲဖြစ်ပါတယ်ဒုံဆန်းစုကြည်ရဲ့အဲ့ဒီမေတ္တာရက်ခံချက်ကိုလက်နက်ကန်တိုင်းသားတွေဘက်ကဘယ်လိုသဘောထားကြသလဲဒုံဆန်းစုကြည်ကမ်းလှမ်းသလို NCA စာချုပ်ကိုလက်မှတ်ထိုးပြီးမကြာမီကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကြီးတဲ့ပါဝင်လာကြမလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တော့ဒုံဆန်းစုကြည်အနေနဲ့ဒီလိုမေတ္တာရက်ခံချက်မျိုးအရင်တုန်းကလည်းကမ်းလှမ်းပြောဆိုခဲ့ဘူးပါဗျဒါပေမဲ့အခုတကြိမ်ပိုးပြီးတော့ရှင်းရှင်းလင်းလင်းဖြစ်အောင်ပြောဆိုလိုက်တာပါဒီတတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ဆိုတာသူတို့ NLD ကပါဝင်ရေးဆွဲထားတာမဟုတ်ဘူးအရင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးနီးနီးပါဝင်ရေးဆွဲသဘောတူထားတာဖြစ်တယ်သူတို့အနေနဲ့အရင်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမွေဆက်ခံပြီးဒီစာချုပ်ကိုအတိအမှတ်လဲပြုကိုယ်တိုင်ပါဝင်ရေးဆွဲခဲ့တဲ့တိုင်းရင်းသားတွေကိုလည်းလက်မှတ်ရေးထိုးစေချင်တယ်ဆိုပြီးပြောခဲ့တာပါ။ဒါလည်းမှန်ပါတယ်။ NCA စာချုပ်အပြည့်သက်ရေးဆွဲပြီးချိန်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်က NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်တာ KNU အတွင်းရေးမှူးဖရိုစောကွယ်ထူးဝင်း KIA ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ဒေါက်တာဆလိုင်းလျံမုံစခေါင်ဘုံမှုကြီးခွန်အုပ်ကာတို့လက်မှတ်ရေးထိုးခဲ့ကြတာပါ။အထိပ္ပယ်ကတော့ NCA စာချုပ်ပါအချက်တွေကိုသဘောတူကြောင်းလက်မှတ်ရေးထိုးခဲ့သူတွေထဲမှာလက်ရှိအချိန်ထိအပြစ်ခတ်မရက်ဆဲရသေးတဲ့ KIO အဖွဲ့နဲ့မွန်ပြစ်သစ်ပါတီကခေါင်းဆောင်တွေလည်းပါဝင်ခဲ့ကြပါတယ်။ဒါပေမဲ့တကယ်လက်တွေ့စာချုပ်ချုပ်ကြမယ်လက်မှတ်ထိုးကြမယ်ဆိုတဲ့အခါမှသာကိုကံပလောင်နဲ့ရခိုင် AA အဖွဲ့အပါအဝင်အားလုံးပါဝင်ခွင့်မရလို့ဆိုတဲ့အခြေအနေအောက်မှာKIO ခေါင်းဆောင်နဲ့ UNFC အဖွဲ့ဝင်တွေလက်မှတ်မထိုးခဲ့ကြတာပါအခုဒေါံဆန်းစုကြည်ပြောတဲ့အတိတ်ပဲကကိုကိုတိုင်းရေးဆွဲကိုတိုင်းလဲသဘောတူထားတဲ့အချက်တွေပဲမို့ DNCA စာချုပ်ကိုလက်မှတ်ထိုးလိုက်ကြပါအပြစ်ခတ်တွေရက်ဆဲလိုက်ကြပါပြီးရင်သူဥဆောင်ကျင်းပနေတဲ့ငင်းငယ်ရေးနီလာခံနဲ့တင်းပြည့်ချက်ပြည့်ပါဝင်လိုက်ကြပါဆိုပြီးမေတ္တာရက်ခံခဲ့တာဖြစ်ပါတယ်နောက်ဆုံးဒေါံဆန်းစုကြည်ကတကယ်လို့ညီလာခံနဲ့လာပြီးဆွေးနွေးမှုတွေကိုမကြိုက်ရင်မမျှတာဘူးထင်ရင်ဆွေးနွေးမှုတွေတဲကနေလဲအချိန်မီွေးထွက်သွားလို့ရတာပဲဘသူမှလည်းတားလို့ရမှာမဟုတ်ဘူးဆိုပြီးစကားကုန်ပြောခဲ့ပါတယ
်ဒေါ်ဆန်းစုကြည်ရဲ့မြစ်တရက်ခံချက်ထွက်ပေါ်လာပြီးနောက်တစ်ဖက် UNFC ကပုဂ္ဂိုလ်တွေ KIO ခေါင်းဆောင်တွေစီကတုံ့ပြန်မှုတွေထွက်ပေါ်လာပါတယ် UNFC ရဲ့အထွေထွေတွင်းမှုခူးဦးတွေကသူတို့အနေနဲ့27ရာစုပင်လုံညီလာခံတက်ဖို့နဲ့ NCA လက်မှတ်ထိုးဖို့ကိစ္စသူတို့တင်ပြထားတဲ့အချက်၈ချက်ကိုအစိုးရကနေအောင်မြင်မြင်ညှိနှိုင်းပေးနိုင်မယ့်အပေါ်မူတည်တယ်ဆိုပြီးပြောဆိုလိုက်ပါတယ်။လာတူပါပဲ။ KIO ဒုဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကလည်းသူတို့ UNFC ကတင်ပြထားတဲ့အချက်၈ချက်ပြည်လည်မှ NCA လက်မှတ်ထိုးမယ်လို့ပြောပါတယ်။တကယ်တော့ KIO အဖွဲ့ဦးဆောင်တဲ့ UNFC ဟာအရင်သမ္မတဦးသိန်းစင်အစိုးရလက်ထက်ငကို NCA စာချုပ်ကြီးကိုလက်မှတ်ထိုးရဖို့စီစဉ်တုန်းကပြောခဲ့ဆိုခဲ့တာတွေနဲ့ကြွားချသွားပြီဆိုတဲ့သဘောပါ။အရင်တုန်းကတော့အားလုံးမပါဝင်နိုင်လို့လက်မှတ်မထိုးနိုင်သေးသူတွေအတွက်အာမခံချက်မရှိလို့ဆိုခဲ့ပြီးအခုတော့အဲ့ဒီအချက်တွေအပြင်နောက်ထပ်၈ချက်ထပ်ပြီးတောင်းဆိုထားတာဟာ NCA စာချုပ်ကိုပြန်ပြင်ချင်တယ်ဆိုတာနဲ့သဘောတူတူပါပဲ။ KIA ဦးဆောင်တဲ့ UNFC အဖွဲ့ဘာကြောင့် NCA စာချုပ်ကိုလက်မှတ်မထိုးခြင်းငြိမ်းချမ်းညီလာခံမှာမပါဝင်ခြင်းတလို့ဖြစ်ရသလဲမေးခွန်းထုတ်เสียရှိလာပါတယ်
။လက်ရှိမြန်မာနိုင်ငံထဲကလက်နက်ကင်တိုင်းရင်းသားအုပ်စုတွေထဲမှာနိုင်ငံရေးဆိုင်ရာယက်တီချက်နှစ်မျိုးကိုထင်ထင်ရှားရှားမြင်ရပါတယ်။တစ်မျိုးကတော့ပထမတစ်ဆင့်ပြစ်ခတ်တိုက်ခိုက်မှုကိုရက်စဲပြီးရင်တတိုင်းပြည်လုံးကပါဝင်သင့်ပါဝင်ထိုက်တဲ့သူတွေပါဝင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးကြမယ်ဆွေးနွေးလို့ရလာတဲ့အဖြေရလက်အတိုင်းတိုင်းပြည်ကိုတိဆောက်ကြမယ်ဆိုပြီးအယူအဆရှိတဲ့အုပ်စုပါအ အဲ့ဒီအထက်မှာ KNU ကရင်အမျိုးသားအစည်းအရုံးတောင်ပိုင်းရှမ်းပြည်တပ်မတော် SSA နဲ့လက်နက်ကိုင်တိုင်းရင်းသားအုပ်စုတချို့ပါဝင်ကြပါတယ်။အဲ့ဒီအုပ်စုတွေဟာ NCA ကိုလက်မှတ်ထိုးပြည်ထောင်စုအစ်စ်ငင်းကြဲရေးညီလာခံကိုတက်ရောက်နေကြတဲ့အဖွဲ့တွေဖြစ်ပါတယ်။နောက်တစ်မျိုးကတော့ UWSA ဝါတပ်ဖွဲ့ရဲ့နိုင်ငံရေးလမ်းစဉ်မှာကိုယ့်လက်နက်ကိုကိုယ်ကိုင်ထားပြီးကိုလိုချင်တာတောင်းဆိုမယ်အဲ့ဒီအတွက်အစိုးရတပ်မတော်နဲ့တဖွဲ့ချင်းညှိချင်းညှိမယ်ဒီလိုအခြေအနေအောက်မှာအစိုးရနဲ့တပ်မတော်ဘက်ကသူတို့ကိုဘာမှလာဖိအားမပေးနဲ့လာမတိုက်ခိုက်နဲ့တိုက်ခိုက်ရင်ပြန်ပြီးတိုက်ခိုက်ဖို့အသင့်ပဲဆိုတဲ့စည်ရေးအင်အားတိဆောက်ပြီးကိုလိုချင်တာတောင်းဆိုနေတဲ့နိုင်ငံရေးလမ်းကြောင်းမှာဒါကြောင့်လဲဝါတပ်ဖွဲ့ဟာအပြည့်ရပြည့်ရင်ဘာတွေဆက်လုပ်ကြမလဲဆိုတာအသေးစိတ်ညှိနှိုင်းရေးဆွဲထားတဲ့ NCA စာချုပ်လူမျိုးကိုလက်မှတ်ထိုးဖို့မစင်စားသလိုပြည်ထောင်စုအရေးမှာအဖွဲ့ဝင်တယောက်အနေနဲ့ဝင်းပြီးဆွေးနွေးရမယ်အများသဘောတူရာကိုလိုက်နာရမယ်ငြိမ်းချမ်းရေးညီလာခံမျိုးကိုလည်းမတက်ချင်ပါဘူး
လက်တော်အချိန်ထိတော့ KIO ခေါင်းဆောင်တဲ့ UNFC အဖွဲ့ဟာဝါတပ်ဖွဲ့ရဲ့စီရင်အင်အားတည်ဆောက်ပြီးကိုလိုချင်တာကိုရအောင်တောင်းဆိုခြင်းနဲ့လမ်းစဉ်ဘက်ကိုပို့ပြီးလိုက်ချင်ပုံရပါတယ်KNU လိုတောင်ပိုင်း SSA တပ်ဖွဲ့လို NCA ထိုးငញ្ញမ်းညီလာခံမှာပါဝင်အများသဘောတူညီချက်နဲ့ပြည်တော်စုကိုတိဆောက်ကြမယ်ဆိုတဲ့လမ်းစဉ်မျိုးကိုသိအားကြပုံမပေါ်ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ရဲ့မြစ်တာရက်ခံချက်ကိုလက်ခံပြီးလာမယ့်21ရာစုပင်လုံညီလာခံမတိုင်ခင်လက်မှတ်ထိုးလာဖို့ညီလာခံနဲ့ပါဝင်လာဖို့ဆိုတာလွယ်ကူမဲ့ကိစ္စမဟုတ်ပါဘူးဒီအတွက်ဒေါန်ဆန်းစုကြည်ကမြစ်တာရက်ခံဆွဲဆောင်ရုံနဲ့မကတိုင်းသားပြည်သူတွေကပါအပြစ်ခတ်ရင်ရက်ဆဲပြီးတိုင်းပြည်လုံးပါဝင်တဲ့နိုင်ငံရေးညီညာရေးဆွေးနွေးပွဲတွေကတဆင့်မှသာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မယ်ဆိုတဲ့လမ်းစဉ်ဟာအကောင်းဆုံးနိုင်ငံရေးလမ်းကြောင်းဖြစ်ကြောင်းအပြစ်မရသေးတဲ့အဖွဲ့တွေကိုစီယုံတိုက်တွန်းတောင်းဆိုဖို့လိုနေပြီဖြစ်ကြောင်းပါ
စီဒူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့ကဘာတလွားခီထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံမှာအခုအခါမှာတော့ချောကလက်ကိုခောက်ဆွဲတဲ့ကိုထက်သွင်းစားသုံးနေပြီဖြစ်ပါတယ်။အီတလီနိုင်ငံကအသက်80အရွယ်လူတစ်ယောက်ဟာကဘာပေါ်မှာတက္ကသိုလ်ဘွဲ့အများဆုံးယူထားတဲ့သူအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းစင်ချိန်တင်လိုက်ပါရယ်အခုလိုထူးခြားစံပြသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကိုငိမ့်ချန်းတို့ကတင်ပြပေးပါမယ်ရှင်။
ပြည်ရဲ့ချစ်သူများနေ့မှာဂျပန်နိုင်ငံကဂျူရန်ဘာလို့နာမည်ပေးထားတဲ့စားတောက်ဆိုင်တစ်ခုမှာထိုင်းနိုင်ငံကအထူးတင်သွင်းတဲ့အင်းဆက်ပိုးမွားအထူးဟင်းလျာတွေမိတ်ဆက်ပေးခဲ့ပါတယ်။ကိမုံနွေခရင်အချိုတွေစားရမယ့်အပြင်ကိုပဲတောက်စီယာကော့ခ်တေးအရက်တွေနဲ့ပိုးကောင်လေးတွေထည့်ပေးထားတာပါ။လာရောက်စားသုံးကြတဲ့သူ90လောက်ရှိခဲ့ပြီးတော့ပိုးကောင်လေးတွေကိုကြောက်တဲ့စိတ်ကိုကြော်လွှားနိုင်အောင်ကူညီပေးခဲ့တယ်လို့စားသုံးသူတွေကပြောပါတယ်။အဲ့ဒီနေ့ကရေပန်းစားတဲ့ကော့ခ်တေးကတော့cranberry နဲ့ water bag လို့ခေါ်တဲ့ပိုးကောင်လေးထည့်ထားတဲ့ cocktail ဖြစ်ပါတယ်။ဂျပန်ဒေသရိုးရာအစားအစာတချို့မှာပိုးကောင်လေးတွေကိုသုံးပေမဲ့နိုင်ငံတော်မှာပိုးကောင်လေးကိုစားလိစားထားမရှိပါဘူး။ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ကလည်းအင်းဆက်ပိုးမွားတွေကိုတဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့ protein အသားဓာတ်ရစေတဲ့အစားအစာအဖြစ်သတ်မှတ်ပေးထားပါတယ်ရှင်။
ဂျပန်နိုင်ငံဟာချောကလက်အရင်ကြိုက်တဲ့နိုင်ငံဖြစ်ပါတယ်။ချောကလက်ကိုအာလူကျော်နဲ့ဖြူးစားတာအပါအဝင်အခုအချိန်ခါမှာတော့ခောက်ဆွဲတဲ့ကိုပါထည့်သွင်းစားသုံးနေပြီဖြစ်ပါတယ်။ဂျပန်နိုင်ငံကခောက်ဆွဲဆိုင်တော်တော်များများမှာချောကလက်နဲ့ခောက်ဆွဲရောစားတဲ့အမျိုးအစားအသစ်ကိုစတင်မိတ်ဆက်ပေးနေပြီဖြစ်ပါတယ်။ခောက်ဆွဲကိုချောကလက်နဲ့လှုပ်ထားတာမဟုတ်ပေမဲ့လည်းချောကလက်အုံလေးတွေကိုအခြားအစားပလာတွေဖြစ်တဲ့အသားမှုဟင်းသီးဟင်းရွက်စတာတွေနဲ့တွဲစားကြတာပါ။အဲ့ဒီအတွက်ခောက်ဆွဲအသားပြုတ်ရည်အရသာနဲ့အတူချောကလက်ရဲ့ချိုမြိန်မှုကိုပါရရှိစေတာပါတခြားခောက်ဆွဲတွေထက်ဈေးအနှဲငယ်ကြီးပြီးတော့လူလွတ်အမျိုးသားအများစုကကြိုက်နှစ်သက်ကြပါတယ်ခင်ဗျာ
ပြည်သူရမီးထုံပွဲတော်ရဲ့အစီအစဉ်တစ်ခုအဖြစ်ကွမ်ကျိုးမျိုးရဲ့ညဘက်ကောင်းကင်ယံမှာအဝေးထိန်ဒရုန်းယာဉ်တစ်ချောင်းအလှပြပြန်လည်ခဲ့ကြပါတယ်အဲ့ဒီနောက်တရုတ်စလုံးဖြစ်တဲ့ဖျားသခင်ကာကွယ်ဆောက်ရှောက်ပါဆိုတဲ့စာလုံးကိုပုံဖော်ပြန်တမ်းပြခဲ့ကြပါတယ်။အခုလိုပြန်တမ်းပြတဲ့အတွက်ဒရုန်းအများဆုံးပါဝင်တဲ့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ဝင်သွားပါတယ်။ဒီဒရုန်းတွေအားလုံးကိုကွမ်ကျိုးကသိပ္ပံနည်းပညာစမ်းသပ်တဲ့ကုမ္ပဏီတစ်ခုကထုတ်လုပ်ကြပါ။အထူးဖန်တီးထားတဲ့ထိန်းချုပ်ရေးစနစ်ကိုသုံးပြီးလူတစ်ယောက်ကကွန်ပျူတာတစ်လုံးသုံးပြီးတော့ဒရုန်းတွေကိုသူ့လမ်းကြောင်းအတိုင်းသူပြန်တမ်းနိုင်အောင်ထိန်းချုပ်ပြခဲ့တာပါရှင်။
အီတလီနိုင်ငံကအသက်80အရွယ်လူစီယာနိုဗိုင်တီဟာကမ္ဘာပေါ်မှာတက္ကသိုလ်ဘွဲ့အများဆုံးယူထားတဲ့သူအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်။သူဟာအီတလီနိုင်ငံတဝန်းတက္ကသိုလ်တွေကဘွဲ့ဂျိုနဲ့မဟာဘွဲ့15ခုလောက်ရထားတာဖြစ်ပြီးတော့အခုချိန်မှာ16ခုမြောက်ဘွဲ့အတွက်စူးစမ်းနေတာဖြစ်ပါတယ်။သူ့အခန်းထဲကနိုင်ငံတွေပေါ်မှာသူရခဲ့တဲ့ဘွဲ့လက်မှတ်တွေတတိတန်းကြီးကိုလည်းချိတ်ဆွဲပြသထားပါတယ်။သူဟာအထက်တန်းကျောင်းအုပ်ကြီးအဖြစ်လုပ်ကိုင်ခဲ့သူဖြစ်ပြီးတော့2002ခုနှစ်ခရဲကဘွဲ့6ခုရထားသူအဖြစ်ဂင်းနစ်မှတ်တမ်းဝင်ခဲ့တာပါ။2002ခုနှစ်ကသူဟာလူမှုရေးဥပဒေစာပေနိုင်ငံရေးသိပ္ပံနဲ့ဒသနိကဗေဒအထူးပြုတွေနဲ့ဘွဲ့ယူထားတာဖြစ်ပြီးတော့အခုချိန်မှာတော့ပြစ်မှုရေးရာစီရေးမဟာဗျူဟာစတဲ့အထူးပြုတာတွေအပြင်အခုနောက်ဆုံးဘွဲ့ကတော့နေပယ်တက္ကသိုလ်ကခရီးသွားလာရေးဆိုင်ရာဘာသာရပ်ကိုအွန်လိုင်းကနေသင်ယူနေတာဖြစ်ပါတယ
်။ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်။သောတာရှင်တွေ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေရတာပါ။ကျမတို့ရဲ့တနင်္လာနေ့မနေ့6နိုင်ခွဲနဲ့9နိုင်ထိရေဒီယိုအစီအစဉ်ကိုတော့ line 2 meter 32 40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကြေညာပေးပါမယ်ရှင
်။မွတ်စလင်များစုနေထိုင်ရာနိုင်ငံ9ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမြင့်မဲ့ပိုပြီးထိရောက်တဲ့သမ္မတအမိန့်ညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်မကြာခင်မှာထုတ်ပြန်မှုရှိပါတယ်။ဒါပေမဲ့ဒီအမိန့်ညွှန်ကြားချက်ကကျင့်သုံးမှုပိုပြီးသင့်တော်ကောင်းမွန်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားခီးသွားတွေဝင်ရောက်မှုကိုကန့်သတ်ဖို့အစိုးရပိုင်းကဆောင်ရွက်ချက်တွေမှာကြုံတွေ့ခဲ့ရတဲ့ဗျံပရာအခြေအနေမျိုးတွေကိုလည်းရှောင်ရှားနိုင်မှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကမနေ့စနေနေ့ကပြောဆိုထားပါတယ်။အီရန်နိုင်ငံမိုဆွန်မြို့အနောက်ပိုင်းကနေအစ္စလာမ်မြေအစွန်းရောက် IS တွေကိုတိုက်ထုတ်နိုင်ရေးအမေရိကန်အထောက်ကူပေးထားတဲ့အီရတ်တပ်တွေဒီကနေ့ထိုးစစ်ဆင်နေပါတယ်။ IS အဖွဲ့ရဲ့အကြမ်းဖက်မှုတွေကနေအရက်သားတွေလွတ်မြောက်စေရေးအီရတ်တပ်တွေစတင်ဆောင်ရွက်နေပြီလို့အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘဒီကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ထိုးစစ်တွေအစ်စ်တဖန်ဆပြီလို့ကြေညာတဲ့အကြောင်းလဲအီရတ်ဝန်ကြီးချုပ်ကပြောပါတယ်ထိုးစစ်တွေဆင်နွှဲနေတဲ့တပြိုင်တည်းလူအခွင့်အရေးကိုလည်းလေးစားလိုက်နာဖို့အီရတ်တပ်ဖွဲ့တွေကိုဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနိုင်ရခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဂျားဝင်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးရုရှားအပေါ်မှာအရေးယူဆောင်ရွက်ဖို့သမ္မတထရန့်ကိုဝါယက်ရီပါဘလီကန်အထက်လွှတ်တော်အမတ်တဦးကတိုက်တွန်းပါတယ်ရုရှားကကအမေရိကန်ဒီမိုကရက်ပါတီရဲ့အီးမေးလ်တွေကိုထုတ်ဖောက်ရယူပြီးလူမှုကွန်ရက်ဆိုရှယ်မီဒီယာတွေမှာပြန့်နှံ့သွားအောင်ကြိုးစားတယ်လို့လည်းသူကပြောဆိုခဲ့တာဖြစ်ပါတယ
်။တရင်အချင်းချက်ကိုမတင်ငိထိုက်ကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရေမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonyan ဖြစ်ပါတယ်။ဒီမှာရှားဖောင်းပါ။ VOA American တန်ညံ့ဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.